ကပိတောင်တောရိုင်းအတွက်ပစ္စည်းနဲ့တရိစ္ဆာန်မောင်းခိုကူတန်းရောက်ဝေးကျသွားပြီးတဲ့နောက်နေဇတ်ထိန်းချုပ်မှုကိုလျှော့ချလိုက်တာနဲ့မောင်းခိုရောင်းဝယ်ပြန်တက်လာမှကိုရှစ်တောင်အားရှာနိုင်ပါလိမ့်ရရက်သွားအောင်ဆောင်ရွက်ကြပါမယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစားတော်ကတိုက်တွန်းလိုက်ပါတယ်။ဝင်းစေးကွားနဲ့ရာဇဝမှုများဆက်ရကုလသမဂ္ဂရုံး UNODC ရဲ့ဌာနတွင်အစည်းအဝေးခန်းစားမှာအခုလိုဖော်ပြထားခဲ့တာပါ။ကပိကြောင့်နေဇတ်တွေမှာစောင့်ကြည့်ထိန်းချုပ်လာခဲ့တာကြောင့်မောင်းခိုသမားတွေရဲ့ကွန်ရက်တွေရဆိုင်သွားခဲ့ရသလိုကိုရိုနာဗိုင်းရပ်စ်ဟာတရုတ်ပြည်ဝူဟန်မြို့တောရိုင်းတိရစ္ဆာန်နဲ့ပစ္စည်းဈေးကွက်ကပြန့်နေတာဖြစ်ကြောင်းလူတွေသိခဲ့ကြတဲ့အတွက်လူတွေမှာအသိတရလည်းရှိသွားခဲ့ကြပါတယ်။ဒါကိုခွင့်ကောင်းယူပြီးအာဏာပိုင်တွေဟာတောရိုင်းတိရစ္ဆာန်တွေနဲ့ပစ္စည်းဝယ်ယူသူတွေမဝယ်လိုအောင်ဆောင်ရွက်ကြမှာဖြစ်တယ်လို့ထောက်လုပ်သူလမ်းကြောင်းကိုလည်းဖြတ်တောက်ကြဖို့ UNODC ကကြေကြာပါတယ်။တရုတ်မြန်မာနဲ့ထိုင်းနိုင်ငံတို့ရဲ့ရိုးရာဈေးတွေမှာတောရိုင်းအတွက်ပစ္စည်းနဲ့တိရစ္ဆာန်တွေကိုအသုံးပြုကြတယ်လို့သုံးဆွဲကြတာတွေလည်းရှိတယ်လို့အစိုးရကမှဆိုထားပါတယ်။တရုတ်ပြည်မှာတောရိုင်းတိရစ္ဆာန်အစားစားသုံးတာပိတ်ပင်ထားတယ်လို့ဗီယက်နမ်မှာလည်းတောရိုင်းအတွက်ပစ္စည်းနဲ့တိရစ္ဆာန်မောက်ခူရောင်းဝယ်တာကိုတားပြစ်တဲ့ဥပဒေတွေပုံပြီးတင်းကြပ်ပြတ်ထားခဲ့ပါတယ်။အဲဒီလိုမူဝါဒတွေကဝယ်လိုအားကိုချပြစ်ဖို့ထိရောက်ပါတယ်လို့ UNODC အစိုးရကညီမောင်းထုတ်ပြပါတယ်။ကပင်းမှာအလုံးမရှိတာကြောင့်ဝန်ကြီးအတွက်တောတွေဘက်ကလူတွေလက်သွားခဲ့ကြတာကြောင့်တောရိုင်းပြပစ္စည်းတွေနဲ့တရိတ်ဆန်ကုန်စည်တွေကပုံမြင်ခဲ့ပါတယ်လို့လည်းအစီရင်ခန်းစာကပြောထားပါတယ်။ဒါကြောင့်တော်ရိုက်ပစ္စည်းမောက်ဖို့ရောင်းဝယ်ပြန်တွက်လာနိုင်တယ်လို့အစီရင်ခန်းစာကသတိပေးထားတာပါ။